အမေရိကန်မှာတော့အစိုးရလုပ်ငန်းတချို့ရပ်မဲ့အခြေအနေကိုရင်ဆိုင်နေရပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်လက်ခံထားတဲ့အစိုးရသုံးစည်းမူကြမ်းကိုအမေရိကန်အောက်လွှတ်တော်အမတ်အများစုကလက်မခံတာကြောင့်အခုလိုရပ်ဆိုင်ရတော့မဲ့အခြေအနေကိုရောက်နေတာပါ
On this vote, the yeas are 174, the nays are 235.
Trump အဆိုပြုထားတဲ့အသုံးစည်းကို Democrat အောက်လွှတ်တော်အမတ်တွေကမကဒါဇင်နဲ့ချီတဲ့ Republican အောက်လွှတ်တော်အမတ်တွေကပါလက်မခံတာကြောင့်လက်ရှိမှာအစိုးရလုပ်ငန်းတစ်စိတ်တစ်ပိုင်းရပ်ဆိုင်ရချေဆက်ရောက်နေတာပါအထူးသဖြင့်အခုလိုအားလည်းရမှာအစိုးရလုပ်ငန်းတွေရပ်ဆိုင်သွားမယ်ဆိုရင် Christmas နဲ့နှစ်သစ်ကူအတွက်ခီးသွွားအစီအစဉ်တွေလည်းကမောက်ကမဖြစ်သွားနိုင်ပါတယ်2025ခုနှစ်ဇန်နဝါရီ20မှာထရမ့်သမ္မတအဖြစ်ကျန်းသစ္စာမချိန်ဆခင်ကာလအတွင်းသူအဆိုပြုထားတဲ့အသုံးစရိတ်ကိုအတည်ပြုနိုင်အောင်လွှတ်တော်အမတ်တွေကိုထရမ့်ကဖိအားပေးနေပေမဲ့ဒီမူကြမ်းမှာပါဝင်တဲ့အသုံးစရိတ်တိုးမြင့်စီးအစီအစဉ်ကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့နောက်ထပ် 36 ထရီလီယံဒေါ်လာကျွေးမီထပ်ဆောင်းပို့လာနိုင်ပါတယ်အစိုးရသုံးစရိတ်အလေးလွတ်မဖြစ်အောင်ဆောင်ရွက်မယ်ဆိုပြီးရွေးကောက်ပွဲမဲဆွယ်စဉ်တုန်းကကတိပေးခဲ့တာအတွက်အတော်လေးစိတ်ပြန့်နေရတယ်ဆိုပြီး Republican အောက်လွှတ်တော်အမတ် Chip Ryan ကပြောခဲ့ပါတယ်ခင်ဗျ